ထိုင်းနိုင်ငံချက်နိုင်ခံမဲစတိုင်မျိုးထမ်လွမ်းလိုင်ကူတွေကနေကဲထုတ်ထားတဲ့တော်ဝဲဘောလုံးတင်သားတွေကအသက်17နှစ်ကနေ16နှစ်ကျော်ဘုရားဘာသာဝင်တင်သားတွေနဲ့သူတို့ရဲ့နှီးပြတို့ဟာဇူလိုင်လ24ရက်နေ့မှာရှင်ပြုရဟန်းခံကြတော့မှာဖြစ်ပြီးဩဂုတ4ရက်နေ့ထိဖုန်းတော်ကြီးကြောင့်အတိအကျမှာသတင်းသုံးကြမှာဖြစ်ပါတယ်။ဂျနက်ကလေးတူဖြစ်တဲ့အဒူဆမ်အွန်ကတော့ခရီးယံဘာသာဝင်ဖြစ်တဲ့အတွက်ရဟန်းခံရှင်ပြုမဲ့ထဲမှာမပါဘူးလို့ခရိုင်ဦးချိုရည်မှုကပြောပါတယ်။သူတို့တွေဟာ9ရက်ကြာရှင်ရဟန်းဘဝနဲ့နေကြမှာပါ။ကလေးစတယောက်ကကိုရင်ဝတ်ပြီးသူတို့နီးပြအက်ကတော့ရဟန်းခံပါမယ်လို့ခရိုင်ဦးချိုရည်မှုကမဲဆိုင်ခရိုင်ဦးချိုရည်မှုရုံမှာတနင်္ဂနွေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတော်တွေကိုပြောပါတယ်။တောဝဲတင်သားတွေသူရဲ့ပုံမှန်ဘဝမှာပြန်ပြီးနေသားကြလာစေဖို့အချိန်ပေးကြပါလို့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပန်ကြားထားပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ဖြစ်ရပ်ကို American Hollywood ရုပ်ရှင်လုပ်ငန်းကထုတ်တဲ့ဇာတ်ကားတွေလိုမျိုးရိုက်ကူးထုတ်လုပ်ဖို့ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းတွေကအကြီးအကျယ်စိတ်ဝင်စားနေကြတာပါ။တော်ဝဲဘောလုံးတင်သားတွေဟာစူဇန်လီလာရဲ့ကီတခုအနေနဲ့ဇွန်လ23ရက်နေ့မှာထမ်လွမ်းလိုင်ကူရဲကိုဝင်သွားပြီးတဲ့နောက်မိုးပြင်းထန်ကြွားပြီးကူရဲကိုရေတွေဝင်လာတဲ့အတွက်ပြန်မထွက်နိုင်ကြတော့ပဲပြေးမိသွားပါတယ်။အဲနောက်ကိုရဲကြာမှာသူတို့ကိုပြန်ရှာတွေ့ပြီးတရင်တစ်ပတ်ကြာပြီးတဲ့နောက်ထိုင်းနဲ့နိုင်ငံကကယ်ဆယ်ရေးအဖွဲ့တွေကခက်ခဲခဲပြန်ပြီးကဲထုတ်ထားတာဖြစ်ပါတယ်။